မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဒီရပိုင်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပေမဲ့ AA အဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့နိုင်ငံတော်သမ္မတယုံပြောခွင့်ရဦးစောထေကပြောပါတယ်။ကြောက်တော်ဒေသဘက်မှာပြစ်ခတ်မှုတချို့ရှိခဲ့တယ်လို့မနေ့ကရသေးတောင်မြို့နယ်ဘက်မှာလည်းအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးပျောက်ဆုံးနေတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ကာရီချောင်းအတွင်းဆက်လီဘော်ကရဲတပ်ဖွဲ့ဝင်ဆက်လီဦးကိုရခိုင်တရင်သားလက်နက်ကိုင်အဖွဲ့ A ကပြစ်ခတ်လို့ရဲတပ်သားတဦးရေထဲမြုပ်ပါသွားပြီးလက်နက်အချို့လဲရေထဲနှိမ့်မြုပ်သွားခဲ့ရတယ်လို့ပြည်ကြေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မတ်လ9ရက်နေ့ကလည်းမြန်မာဘင်္ဂလားဒေ့ရှ်ချန်စီယိုလုံငယ်လှုပ်ဆောင်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင်အဖွဲ့ A ကလာရောက်တိုက်ခိုက်တာရှိတယ်လို့လည်းဆိုပါတယ်။အခုလိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒေသတွင်းတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးရှိစေဖို့အစိုးရနဲ့တပ်မတော်ပူးပေါင်းဆောင်ရွက်တော့မှာဖြစ်ပြီးတချိန်တည်းမှာလည်းအေအေအဖွဲ့နဲ့နိုင်ငံရေးအရာတွေးဆဆွေးနွေးအပြေရှာဖို့အမြဲတမ်းလမ်းဖွင့်ထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးဖြိုးရေးစုခွင့်ရှိသူဦးစောတေကဒီကနေ့သတင်းစာရှင်းလင်းပွဲမှာသတင်းမီဒီယာတွေကိုပြောဆိုလိုက်တာပါ။အ
ုပ်ချုပ်မှုနယ်မြေပေါ့နော်ကိုယ့်ရဲ့နိုင်ငံပိုင်တဲ့နယ်မြေမှာတော့ကိုယ့်ရဲ့အုပ်ချုပ်ရေးရန်ရာတည်ငြိမ်အေးချမ်းရေးကိုတော့ဆောင်ရွက်ရတာဖြစ်တယ်။အဲ့ပေါ်မှာတော့ဒီအခုရဲစခန်းတွေတိုက်တယ်။ဟိုအခုဆိုရင်ရခိုင်မှာပြည်သူတွေလည်းကြည်လန့်စားစားပါတော့။ဟို even ကျွန်တော်တို့ဆယ်တန်းဆောင်ဝဲကျင်းပနေတဲ့အချိန်မှာတော့ဒါမျိုးတွေဖြစ်တော့ဟိုအဲ့ဆယ်တန်းကလေးတွေလည်းတော်တော်များများဟိုသူတုံလောက်ပြီးတော့စာကျက်ရတာနောက်ဆက်တွေဖြစ်တယ်လို့ကျွန်တော်ကြားရတယ်ပေါ့နော်။အဲ့ပုံမှာလည်းကျွန်တော်စိတ်မကောင်းဘူး။အဲ့တော့အစိုးရကတော့ဒီဒေသတွေတည်ငြိမ်ရေးချမ်းရေးတွေအလေးထားပြီးစောင့်ရမှာဖြစ်ပါတယ်။ဒါအစိုးရရဲ့တာဝန်ဖြစ်ပါတယ်။အလားတူပဲတပ်မတော်ကလည်းတည်ငြိမ်ရေးချမ်းရေးကိုကျွန်တော်တို့အစိုးရနဲ့အတူပေါ့နော်။ကံဘိုးကူညီစောင့်ရမှာဖြစ်တယ်။နောက်မြန်မာနိုင်ငံရဲ့တပ်ဖွဲ့ပေါ့နော်။ဒီပေါ်မှာတော့ကျွန်တော်လှုပ်တဲ့လှုပ်တိုက်တဲ့အနေနဲ့အစိုးရတရားအနေနဲ့ကတော့လှုပ်သွားမှာဖြစ်တယ်။သို့တော့အေအေကိုတော့ကျွန်တော်တကားမပိတ်ဘူး။ငင်းညာရေးဆွေးနွေးပွဲပေါ်ရောက်အောင်နိုင်ငံရေးဆွေးနွေးပွဲစပွဲဝိုင်းပေါ်ရောက်အောင်ကျွန်တော်တို့ဖိတ်ခေါ်နေတယ်။အဓိက NCA ထုတ်ဖို့ကျွန်တော်တို့ဖိတ်ခေါ်နေတယ်။ကျွန်တော်တို့ဖိတ်ခေါ်တာကဟိုဒီတဖွဲ့တည်းလည်းမကောက်ဘူး။အကြမ်းတဲ့အဖွဲ့တွေအားလုံးပါအောင်ပေါ့နော်။ကျွန်တော်တို့ဖိတ်ခေါ်နေတာဖြစ်တယ်။အဲ့အတွက်လည်းကျွန်တော်တို့ငင်းညာရေးကော်မရှင်အစိုးရတက်မလို့အားလုံးဟိုစူးစမ်းပန်းစမ်းဆောင်ရွက်နေရဆိုတာလေးပြောချင်ပါတယ်။
လက်ရှိအခြေအနေကဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်နိုင်တဲ့ဆိုရင်စရာအခြေအနေမျိုးဖြစ်လာနေတာကြောင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအစိုးရကအလေးနဲ့ထားခိုင်တွဲနေတယ်လို့လည်းဦးစောတိကပြောပါရယ
်ဖြစ်လာတဲ့အနေထားအတိတ်ကဟိုရခိုင်ပြည်နယ်အတွက်ကောကျွန်တော်တို့ပြည်ထောင်စုအတွက်ကောဆိုရင်စရာအနေထားဖြစ်လာတယ်ပေါ့လုံခြုံရေးအရာကောဖွံ့ဖြိုးရေးအရာကောနောက်ကျွန်တော်တို့ရဲ့ဟိုဒီမိုကရေစီကူးပြောင်းရေးအရာပါအစိုးရစရာအနေထားကြီးဖြစ်လာတယ်ပေါ့
လက်ရှိအခြေအနေမှာတော့မြန်မာစစ်တပ်နဲ့အကြာတိုက်ပွဲတွေကနေ့စဉ်ဆူတလို့ဖြစ်ပွားနေတာပါမနေ့ကကြောက်တော်ကြီးဘက်မှာလည်းတိုက်ခိုက်တဲ့တံတွေကြားရတယ်လို့ဒေသခံတဦးကပြောပါတယ်ကြောက်တော်ဘက်ကအခြေအနေကိုသိရဖို့တက်မတော်သတင်းပြန်ကြားရေးနဲ့အေဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးမတ်လ9ရက်နေ့ကတော့ပုံနှချွတ်မြို့နယ်ရိုးရိုးရေစကန်ကိုအေကဝင်ရောက်တိုက်ခိုက်ရမှာရဲတပ်ဝဲဝင်9ဦးကြာဆုံး2ဦးဒဏ်ရာရပြီး2ဦးပျောက်ဆုံးခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းရခိုင်နေသားလက်နက်အဖွဲ့အေအေဘက်ကရစကန်တချို့ကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးအထိအသက်ဆုံးရှုံးခဲ့ရပါသေးတယ်။ပြီးခဲ့တဲ့လပိုင်းတွေကဆက်လို့ဖြစ်ပွားနေတဲ့နဖက်တိုက်ပွဲတွေကြောင့်လက်တလောစစ်ဘေးသင့်ပြည်သူတထောင်ကျော်ထွက်ပြေးနေရပြီးဒီလိုနေမီမတည်ငြိမ်မှုတွေကြောင့်ဒေသခံပြည်သူတွေအကြားစိုးရိမ်ထိတ်လန့်မှုတွေလည်းတိုးလာနေတာပါခင်ဗျာ။